ဂျပန်နိုင်ငံယိုကိုဟာမာစစ်ကမ်းမှကန့်ကွက်ထားတဲ့ဇိမ်ခံအပျော်စီးစင်မောကြီးပေါ်ကခီးတဲ့ရာနယ်ခြေကိုဒီကနေ့စတင်ကန့်စင်ခွင့်ပြုလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့မှာစိုးရိမ်မှုနဲ့ဖေဖော်ဝါရီလ9ရက်နေ့ကတီးကြခွဲစောင့်ကြည့်ခံနေရတဲ့ Diamond Princess စင်မောကြီးပေါ်ကခီးတဲ့900လောက်ကိုဒီကနေ့ကန့်စင်ခွင့်ပြုလိုက်တာပါ။ဗိုင်းရပ်စ်ပိုးမရှိဘူးလို့စစ်ဆေးတွေ့ရှိတဲ့သူတွေကကန့်စင်ခွင့်ပြုတာဖြစ်ပါတယ်။တရင်းနှစ်ပတ်ကြာခီးတဲ့တွေကကန့်စင်ခွင့်မပြုဘဲတီးကြခွဲထားပေမဲ့တင်မောပေါ်မှာပိုးကူးဆက်သူ940ကျော်အထိတိုးလာနေတာကြောင့်ဂျပန်အစိုးရရဲ့ကင်တွေပုံအပေါ်ဝေဖန်မှုတွေရှိပါတယ်။ဂျပန်အစိုးရအကြွေးဝင်ချုပ်ယိုရှီဟီဒေဆူဂါကတော့ဒီကနေ့ခုလိုကာကွယ်ပြောကြားသွားပါတယ်
။ဒီတိုင်းတို့ကမို့သင်ကျူဆက်စွန်ရင်ပိုင်းတဲ့ဝါကင်တို့ရှိကန်ဆန်ကတ်တိုင်းတို့ဘိုးရှင
်လက်ရှိအရေးပေါ်ဆောင်ရွက်ရမယ့်အခြေအနေမှာဂျပန်ကပိုးကူးဆက်ပြန့်နှံ့မှုကိုကာကွယ်နိုင်ဖို့လိုအပ်သမျှအပြည့်အဝဆောင်ရွက်ခဲ့ပါတယ်။လူအခွင့်အရေးနဲ့လူသားချင်းစာနာမှုလိုအပ်ချက်တွေကိုထည့်သွင်းစဉ်းစားပြီးဆောင်ရွက်ခဲ့တယ်လို့တင့်တော်တဲ့ဆောင်ရွက်မှုတွေလုပ်ဖို့တပ်ဆိုင်ရာနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်ခဲ့ပါတယ်လို့ဂျပန်အစိုးရအတွင်းဝန်ချုပ်ယိုရှီဟီဒေဆူဂါကပြောကြားခဲ့တာဖြစ်ပါတယ်။တင်မောပေါ်ကအမေရိကန်ခီးတဲ့300ကျော်ကိုအမေရိကန်အစိုးရကတနင်္လာနေ့ကကယ်ထုတ်ခဲ့တယ်လို့ဗြိတိန်၊ကနေဒါ၊ဩစတြေးလျ၊ဟောင်ကောင်စတဲ့တခြားအစိုးရတွေကလည်းသူတို့နိုင်ငံသားတွေကိုကယ်ထုတ်ဖို့စီစဉ်နေကြပါတယ်။တစ်ချိန်တည်းမှာပဲတရုတ်နိုင်ငံမှာ COVID-19 ရောဂါကြောင့်သေဆုံးသူ2000လေးယောက်ရှိသွားပြီလို့တရုတ်အစိုးရကဒီကနေ့ကြေညာပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူနောက်ထပ်1949ယောက်ရှိတယ်လို့တရုတ်ကျန်းမာရေးကော်မရှင်ကပြောကြားတဲ့အတွက်စုစုပေါင်းတရုတ်နိုင်ငံထဲမှာပိုးကူးစက်နေသူ9400ကျော်ရှိသွားပါပြီ။